ောက်ကင်းမျိုးသိကဘာပေါ်မှာအာနာတတန်းအရှိဆုံးလို့ပြောရမယ်ကျူဝါသမရာဖီဒယ်ကက်စထရိုကျမ်းမာရေးအခြေအနေမကောင်းလို့သူ့ရဲ့ညီရာဝဲကက်စထရိုရှိကိုအာနာယာယီလွှဲပေးထားရတဲ့ဖြစ်ရဟာအမေရိကန်ပြည်အောင်စုအတွင်းမှာတော်လေးအရေးကြီးလို့ပြောဆိုနေရတဲ့အကြောင်းဖြစ်ပါတယ်ခင်ဗျာ
ဟုတ်တယ်နော်တကယ်တော့အမေရိကန်နဲ့ကြောချင်းကပ်နေတဲ့ကမ္ဘာနဲ့ကျူဝါနိုင်ငံမှာဘလို့အပြောင်းလဲတွေဖြစ်လာမလဲအမေရိကန်ပြည်အောင်စုအနေနဲ့ရောဘူဝါဒရေးရပြုပြင်မှုတွေဘလို့လုပ်လာမလဲဆိုတဲ့အမေးတွေခက်လာတာတွေ့ရတယ
်ဟုတ်ပါတယ်ကျူဝါမှာ1959ခုနှစ်ကလေးကအာနာယူပြီးကွန်မြူနစ်စနစ်နဲ့အုပ်ချုပ်နေတဲ့ဖီဒယ်ကက်စထရိုအစိုးရရဲ့ရက်စက်ကြမ်းကြုတ်မှုတန်းတွေကြောင့်အိမ်နီးချင်းအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်တဲကိုထွက်ပြေးတင်းရှောင်နေရတဲ့ပြည်ပရောက်ကျူဝါလူမျိုးတွေကတော့အခုလက်ရှိအချိန်လေးဟာဖီဒယ်ကက်စထရိုခေတ်ကုန်ဆုံးပြီးကျူဝါလွတ်လပ်ရေးခေတ်ကိုရောက်ဖို့လမ်းစာဖြစ်နေပြီလို့မြင်နေကြပါတယ
်။အဲဒီဖလော်ရီဒါပြည်နယ်ကမီယာမီတဝိုက်မှာပြည်ပရောက်ကျူဝါလူမျိုးက5သိန်းလောက်ရှိနေလို့ Little Havana လို့တောင်ခေါ်ကြတယ်လေ။အဲ့ဒီကကမ္ဘာနဲ့စနစ်နဲ့အုပ်ချုပ်မှုကြောင့်အခြေခံလွတ်လပ်ခွင့်ကိုဆုံးရှုံးခဲ့ရတဲ့ကျူးဘားပြည်သူပြည်သားတွေအပြင်စီးပွားဖြစ်ခဲ့ရတဲ့လုပ်ငန်းရှင်တွေနိုင်ငံရေးအတိုက်ခံတွေရောစုပြီးနေနေကြတဲ့နေရာပါပဲအခုဒီလဲပင်လယ်ကိုဖျက်ပြီးအမေရိကန်ဘက်ကိုထွက်ပြေးခိုးလုံနေတဲ့သူတွေရှိနေသေးတယ်လေ
အမေရိကန်ပြည်ထောင်စုကလည်းကျူးဘားကွန်မြူနစ်အစိုးရကိုစီးပွားရေးပိတ်ဆို့တံခတ်မှုတွေလုပ်ထားခဲ့တာ45နှစ်ရှိသွားပါပြီတစ်ဖက်မှာလည်းပြည်ပရောက်ကျူဘားနိုင်ငံရေးတိုက်ခိုက်မှုကိုအားပေးပြီးကျူဘားနိုင်ငံထဲမှာအခြေခံလူ့အခွင့်အရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်တွေရအောင်ဒီမိုကရေစီပြန်လည်ထွန်းကားလာအောင်ထောက်ပံ့ပေးနေပါတယ်။ Radio and TV Mardi ဆိုတဲ့ကျူဘားအတံလွှင့်ဌာနတစ်ခုကိုပါအမေရိကန်အစိုးရကထူထောင်ပေးထားပါတယ်။အခု Fidel Castro ကျမ်းမာရေးချုပ်ရင်းလာလို့ကျူဘားနိုင်ငံမှာအပြောင်းအလဲတွေဖြစ်လာလိမ့်မယ်လို့ယူဆလာကြချိန်မှာလည်းအမေရိကန်နိုင်ငံသားရေးဝန်ကြီး Condoleezza Rice ကဒီမိုကရေစီလိုလားတဲ့ကျူဘားပြည်သူတွေဘက်မှာအမေရိကန်ပြည်အောင်စုကရပ်တည်သွားမှာဖြစ်ကြောင်းဒါပေမဲ့လည်းပြည်သူတွေအနေနဲ့အပြူတော်ဆောင်တဲ့ပြောင်းလဲမှုတွေဖြစ်လာအောင်ပြည်တွင်းမှာစောင့်ဆိုင်းလှုပ်ဆောင်ကြပါလို့လည်းသူကရေဒီယိုမာတီကနေတဆင့်အခုလိုပြောကြားခဲ့ပါတယ်
All Cubans who desire peaceful democratic change can count on the support of the United States.
ကျူဘားနိုင်ငံရေးအတွက်လိုအပ်တဲ့လူသားချင်းစာနာတဲ့အကူအညီတွေလည်းပေးပါမယ်လို့သူကဆိုခဲ့ပါသေးတယ်ခင်ဗ
ျပြည်တွင်းမှာအပြောင်းလဲနဲ့ပြဿနာတွေရဲ့ရန်ကိုစိုးရိမ်ပြီးကျူဘားလူမျိုးတွေအမေရိကန်ပြည်ထောင်စု Florida ဘက်ကိုအစုလိုက်ပြုံလိုက်ထွက်ပြေးလာမှကိုကြိုးပြီးအဲ့တဲ့သဘောလဲရှိပုံရသေးတယ်ဒီအကြောင်းကိုအမေရိကန်နိုင်ငံသားရဲ့ဌာနကဒုတိယပြောရေးဆိုခွင့်ရှိသူတောင်ကေစီကခုလိုပြောခဲ့သေးတယ
် That's always been something that we've been very concerned about we don't want people to risk
ဒီလိုရဲ့ကျူဘာလူမျိုးတွေပင်လယ်ထဲမှာအသက်အန္တရာယ်နဲ့ရင်ဆိုင်ရမှာကိုစိုးရိမ်တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဌာနအနေနဲ့တခြားလုံးမဲ့အလားတူလူအသက်အန္တရာယ်တွေကိုပဲစိုးရိမ်နေကြတာဖြစ်ပါကြောင်းသက်လုံးမှာကျူဘားလူမျိုးတွေအစုလိုက်ပြုံလိုက်ခက်ပြေးလာတာမျိုးမဖြစ်စေခြင်းကြောင့်နိုင်ငံသားရေးဌာနဒုတိယပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါကျူဘားနိုင်ငံတွေကတချို့လူတွေကလည်းအခုလိုသမရကက်စထရိုကျမ်းမာရေးမကောင်းဖြစ်ပြီးနိုင်ငံရေးအခြေအနေမရေမရာဖြစ်နေတဲ့အချိန်မှာအမေရိကန်ပြည်အောင်စုကဝင်ကြီးကျူးကျော်တိုက်ခိုက်လာလိမ့်မယ်လို့ယူဆနေရရှိနေပါတယ်ဒါကတော့အမေရိကန်အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်တိုနီစနိုးကလုံးဝဖယ်ချခဲ့ပါတယ်နိုင်ငံသားရေးဝင်ကြီးကွန်ဒိုလီဇာရိုက်ကလည်း NBC ရုပ်မြင်သံကြား Meet the Press အစီအစဉ်မှာအခုလိုပြောကြားခဲ့ပါတယ်
We are not going to do anything to stoke a sense of crisis.
ကျူဘားနိုင်ငံထဲမှာမတိမငိမ့်ဖြစ်လာအောင်အထက်အဲတွေဖြစ်လာအောင်အမေရိကန်ပြည်ထောင်စုကလှုပ်ဖို့လုံးဝမရည်ရွယ်တဲ့အပြင်အခုအချိန်ဟာကျူဘားနိုင်ငံသားတွေအတွက်အပြောင်းလဲကာလဖြစ်နေတာမို့နိုင်ငံထဲမှာအာဏာရှင်တစ်ယောက်ကနေနောက်တစ်ယောက်စီကိုထပ်ပြီးပြောင်းသွားတဲ့အဖြစ်မျိုးရောက်မလာအောင်ကျူဘားပြည်သူတွေဘက်ကနေအမေရိကန်ပြည်ထောင်စုကထောက်ခံသွားမှာပါလို့နိုင်ငံသားဝန်ကြီး Rush ကပြောသွားတာပါဒါပေမဲ့လုံးလုံးဆယ်မှာတော့ကျမရေးမကောင်းတဲ့ဖီဒယ်ကက်စထရိုကနိုင်ငံရဲ့ကာကွယ်ရေးဝင်ကြီးနဲ့ဒုတိယသမ္မတဖြစ်တဲ့သူ့ရဲ့ညီရာဝကက်စထရိုကိုအာဏာလွှဲထားတယ်ဆိုတော့ဒါဟာအာဏာရှင်တယောက်နဲ့တယောက်သူယုံကြည်တဲ့သူကိုအာဏာလွှဲပေးနေတဲ့သဘောဖြစ်မနေဘူးလား
ဟုတ်ကဲ့ခင်ဗျရာဝကက်စထရိုကတော့သူ့ကိုလိုမဟုတ်ပဲသူ့ကိုလောက်လဲနိုင်ငံရေးဥပဒေကိုမကောင်းဘူးအပြောအဟောလဲမတန်ဘူးနိုင်ငံရေးယူဆရေးရမှာတကဘာလုံးကစံထားရလောက်အောင်ပြင်းထန်တဲ့သူလည်းမဟုတ်တဲ့အတွက်လက်တွေပိုကျပြီးပြည်ဝင်မှုတွေလှုပ်လာနိုင်တယ်လို့သုံးသပ်သူတွေရှိနေပါတယ်နိုင်ငံကမူဝါဒရေးရာဌာနကကျူဘာရေးကြွန့်ကျင်သူဝိန်းစမစ်က
He is pragmatic and as a matter of fact I think
ရာဝကက်စထရိုဟာပိုပြီးလက်တွေ့ကြရတဲ့သူဖြစ်တဲ့အတွက်သူ့အကိုတဲ့စာရင်အမေရိကန်နဲ့ဆက်ဆံရေးရောတခြားနိုင်ငံတကာနဲ့ဆက်ဆံရေးမှာပါပိုပြီးပုံမှန်လင်းလင်းရှိလာလိမ့်မယ်လို့ယူဆကြောင်းဝိန်းစမစ်ကပြောကြားသွားတာ
ပါဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ကတော့လောလောဆယ်မှာကျူဘာနိုင်ငံအပေါ်ထားတဲ့သူ့ရဲ့မူဝါဒကိုပြောင်းဖို့စဉ်းစားအောင်မှာမဟုတ်ပါဘူးကျူဘားနိုင်ငံကိုလူသားချင်းစာနာတဲ့အထောက်အကူတွေစီစစ်ပြီးပေးနေပေမဲ့ကက်စထရိုဒါမှမဟုတ်ကမ္ဘာနဲ့အစိုးရနဲ့ညှိနှိုင်းဆွေးနွေးဖို့တော့မလုပ်ဘူးဆိုတော့မူဝါဒကိုဆွဲကင်ပြီးစီးပွားရေးကုန်သွယ်ရေးပိတ်ဆို့မှုတွေနဲ့ဆက်ပြီးဖိအားပေးတော့ဖို့ပဲရှိနေတယ်ရာဝကက်စထရိုဟာပြည်ပရဲ့ကျူဘားလူမျိုးတွေလုပ်ခဲ့တဲ့ Valera Project လို့ပြည်ရဲ့လွတ်လပ်ခွင့်လှုပ်ရှားမှုမျိုးကို ရဲရဲဆက်ဆက်နှိမ့်နှင်းနေသူဖြစ်တယ်ဆိုတာလည်းထင်ရှားတာမို့အမေရိကန်ပြည်ထောင်စုရဲ့ကျူးဘားနိုင်ငံဆိုင်ရာမူဝါဒအရေးမှာဩစာညောင်းတဲ့ကျူးဘားရောက်ကျူးဘားအတိုက်ခံတွေကလည်းအမေရိကန်ပြည်ထောင်စုကိုသဘောထားပြော်ပြောင်းလာဖို့တိုက်တွန်းကြမှာမဟုတ်ပါဘူးအမေရိကန်အစိုးရကလည်းကျူးဘားအတိုက်ခံတွေရဲ့လှုပ်ရှားမှုကိုပိုးပြီးအားပေးသွားမှာဖြစ်တယ်လို့ဆိုပြီးမကြသေးခင်ကပဲကျူးဘားအတိုက်ခံတွေရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုအတွက်ဒေါ်လာ380ပိုးပြီးမတည်ပေးမယ်လို့တတိပြုခဲ့သေးတယ်
။အဲဒီတော့ကျူးဘားနိုင်ငံကိုအပြုသဘောဆက်ဆံမှာပဲဒီမိုကရေစီရေးနဲ့နှီးစပ်မယ်လို့ဆိုပြီး45နှစ်ကြာကုန်သွယ်ရေးစီးပွားရေးပိတ်ဆို့မှုတွေကိုဖယ်ဖျက်ခိုင်းနေတဲ့အရီဇိုနာပြည်နယ် Republican လွှတ်တော်အမတ် Jeff Flake တို့လိုပုဂ္ဂိုလ်မျိုးတွေရဲ့အတန်တွေကတော့တိတ်ပြီးထောက်ခံမှုတွေရလာကြရမှာရှိသေးပါဘူး။ကျူးဘားနိုင်ငံကအသက်15နှစ်မှထွက်ပြေးလာခဲ့ပြီးအခု American အထက်လွှတ်တော်အမတ်တူဖြစ်နေတဲ့ Florida Republican အထက်လွှတ်တော်အမတ် Mel Martinez ကတော့
My hope is that there'll be an opportunity for voices of freedom to be heard within Cuba.
ကျူဘားနိုင်ငံထဲမှာလွတ်လပ်မှုအခွင့်အလမ်းနဲ့အသံတွေကြားရလာလိမ့်မယ်လို့မျှော်လင့်ပြီးဒါဟာကျူဘားနိုင်ငံရဲ့ကောင်းမွန်သောအနာဂတ်နဲ့နေတဲ့အတွက်အပြောင်းအလဲညှိနှိုင်းပေးဖြစ်ပါလိမ့်မယ်လို့မျှော်လင့်ပါကြောင်းကျူဘားလူမျိုး American အထက်လွှတ်တော်အမတ် Mel Martinez ကပြောသွားတာဖြစ်ပါတယ်။ဒေါက်ကင်မျိုးသက်ကြီးဒီတစ်ပတ်အတွက် American နိုင်ငံကြီးမှာကျူဘားနိုင်ငံရေးရာဆိုင်ရာမူဝါဒအကြောင်းဆွေးနွေးရတာတော့ဒီလောက်ပါခင်ဗျာ။